ညမတမရောကနေစစ်တိုင်း9တိုင်းမှာအပြစ်ခတ်ရစေးရေးကာလနောက်ထပ်တပ်တန်းနှစ်လတိုးကြောင်ထုတ်ပြန်တဲ့မနစ်တရက်ထဲမှာပဲရခိုင်ပြည်နယ်အတွင်းမှာတော့ကြောက်တော်မင်းပြရသေးတောင်နဲ့ချင်းပြည်နယ်တွေမှာတော့ပလောဝမြို့နယ်တွေမှာမြမစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေတို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတော့နှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့မြမတမရောဘက်ကရောအေအေ ဖြစ်နေပါတယ်အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမနေ့ကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်နေရ၅ခုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာတစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်မနေ့ကတော့ပြည်သူတွေကအဲ့ဒီမြို့နယ်၄ခုဖြစ်မှာဖြစ်တာရှိတယ်ဒီတော့မြို့နယ်ဒီလမ်းကြောင်းနဲ့တောင်းတန်းကြမှာမနေ့9နိုင်ကျင်းလို့ကကနားကြီးပြောကြအောင်ဒီအိမ်မှာဆက်ဖြစ်နေတယ်ဒီမှာစစ်ကြောရဲ့အားမြာလိုက်ရှိတဲ့ဒီကြောင့်ဒီလိုမျိုးတွေဒီမကန့်ကွက်တဲ့ပုံစံမျိုးတွေဒါပြအဖြစ်ဖြစ်တာရှိတယ်နောက်ခုကရဲ့ဒီကောင်မြို့နယ်ဒီပုံစံရဲ့အရှိတဲ့အိမ်ဒီကိစ္စကလည်းနောက်ပြီးတော့ဒီကြောက်တုံမြေပြည်သူ့ဘုရားရဲ့နောက်ထပ်အားမရလိုက်ရှိတဲ့ဗမာစစ်ကြောင်းကိုဒီနေ့တော့ခံကြတဲ့ဆက်ကနေဒီလိုကြားပြတတ်ခဲ့ရှိနောက်ပြီးတော့မင်းပြမြေမြေမြေရဲ့အစ်စ်ဖက်ကဒီရှင်ပြန်နဲ့ပါပြီးပါကြအဲ့ဒီတောင်းတမ်းပါလည်းပဲနော်မင်းကတကယ်လုံးကြီးကအဲ့မှာပဲကိုအကျဉ်းထန်ဖြစ်တယ်ကလေးဝါမြေမြေဒီပြည်ကြောင်းဒီတိုင်းမှာလည်းပဲတကယ်တည်းဖြစ်ဖြစ်တာရှိတယ်မင်းကဒီမနေ့ကတော့ချစ်တင်ချောင်းလိုက်တယ်ဗမာစစ်ကပ်ကနေပြီးတော့ငါးစီအခက်ကပ်နေတာ။ဒါပြီးတော့ဒဏ်ရာရတဲ့ဒီလိုလေးအများပြားရှိတယ်ဗျ။ဟုတ်တယ်မတော့လည်းခိုင်ကြတဲ့ဆက်ကလည်းစစ်ကြည့်တယ်ဒီကပ်နေတာ။
မနေ့ကမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ဖြစ်ပွားခဲ့တဲ့ကြောက်တော်နဲ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့အနောက်ပိုင်းတိုင်းစစ်တပ်နာကျုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကအခုလိုပြောပါတယ
်။မနေ့ကတော့ကြောက်တော်မင်းပြပေါ့ကျွန်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အေအေပေါ့တိုက်ပွဲတွေနဲ့ဟိုတိုက်ခဲ့မှုတော့ဖြစ်တယ်။မနေ့ကကျွန်တော်ဒေနာရီလောက်ကနေဖြစ်တာညနေလေးငိုးချောတော့ဖြစ်တယ်။မင်းပြမလာပါဆိုတော့မင်းပြရဲ့ကျွန်တော်အရှိတ်ပဲပေါ့ဗျာဖြစ်ကျွန်းရဲ့အရှိတ်ပဲပေါ့ဒီတိုင်းတိုင်းကတော့အကျဉ်းတော့ရှိရမယ်။ကျွန်တော်တို့ကမှတိုက်ခိုက်မှုရှိရဆိုတော့အေဘက်ကလည်းကြာမှာပေါ့ဗျာ။
ပူရီတော်မြို့နယ်ကြောက်တန်းနဲ့လိုင်ကွင်းရွာကြားဖြစ်ပွားခဲ့တဲ့မနေ့ကတိုက်ပွဲမှာရွာထဲလက်နက်ကြီးကြီးကြားရောက်ခဲ့လို့ကြောက်တန်းလမုံတိုင်လိုင်ကွင်းအောင်သာစီစတဲ့ရွာကဒေသခံရွာသား9000ကျော်ရွာကနေတင်းရှောင်နေရတယ်လို့ကြောက်တန်းဒေသခံဥမောင်ချေကပြောပါတယ
်။မနေ့ကတိုက်ပွဲက9နာရီလောက်မှာမိုင်းတန်ကြားတယ်မိုင်းတန်ကြားတော့သူတို့ကလက်နက်ကြီးတွေနဲ့ဒေသရွာတွေကိုပြစ်တယ်လက်နက်ကြီးတွေကဟိုကြောက်တန်းရွာထဲမှာလည်းကြားတယ်အောင်သာစီရွာထဲမှာလည်းကြားတယ်အဲ့ဒီရောတော့မနေရဘဲနဲ့ဆက်ကြည့်တော့ကြတယ်။ဆက်ပြီးတော့လာကျင်ကြောက်တဲ့အောက်ပါကြီးလမုံတိုင်းနေရဖို့ကြောက်တဲ့မကောင်ကျော်လူ9600လောက်ရှိဖို့ဒီလိုဆက်ကြည့်တော့ကြ။ဒီမှာတရားမမရှိတော့ဘူးတခြားရောတွေမရမီ။
တိုက်ပွဲဖြစ်ပွားရာဤကရွာ၄ရွာကရွာသားတွေဟာညောင်ပင်လှသမီးလှကြီးရွာဆောက်ခတ်သီးဆွဲတောင်းတရာစတဲ့စစ်ပေလွတ်ရရွာတွေဘက်ကိုထွက်ပြေးသိမ်းရှောင်နေကြရတယ်လို့သူကဆိုပါတယ်။မနေ့ကတိုက်ပွဲဖြစ်စဉ်တွင်ရွာသားတွေပျောက်ဆုံးနေမှုတွေလည်းရှိနေတယ်လို့ကြောက်တန်းဒေသခံဦးမောင်ချေကဆက်ပြောပါတယ
်။ရွာသားတွေပျောက်ဆုံးတာတရားမျှလို့ရှိရင်လုံးဝချလို့မတွေ့တဲ့ဘူး
။တမတော်ကာကွယ်ရေးဦးစည်းချုပ်ယုံကစစ်တိုင်းဌာန၅ခုမှာနောက်ထပ်၂လကြာအပြစ်ခရက်ဆဲသွားမယ်လို့မနေ့ကရက်စွဲနဲ့ကြေညာလိုက်ပါတယ်။ဒါပေမဲ့ဒီကနေ့မနေ့မှာရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့တပ်ပလောင် TNL အဖွဲ့တို့ကြားဒီကနေ့မှာစိုက်ပွဲဖြစ်နေတယ်လို့ TNL ပြောခွင့်ရဗိုလ်မှူးစာအကျော်ကပြောပါတယ
်။ဒီနေ့ကတော့လာရှိုးမြို့နယ်ကလွယ်လာတောင်ကျောဘုနာအဲ့ဒါပုံမှာဖြစ်တယ်။မနေ့9နိုင်ခွဲလောကနေ6နိုင်ကျော်ထိဒီအဲ့လွယ်လာတောင်ကျောဘုမာကတော့ကျွန်တော်အဖွဲ့တွေရှိတယ်။တပ်တကတော့ကျွန်တော်ရှိတဲ့အဲ့တောင်ကျောဘုတလာတော့တင်တဲ့ event တွေဖြစ်တာဘုနာ။ဆက်မှုကတော့ကျွန်တော်တို့မရှိဘူးတပ်တကတော့မတည်ရ။တည်ရကိုကြည့်ရတော့ဘုနာဒါမဲ့ဒီ meeting မှာတော့ဘာမှထူးခြားမှုမရှိပါဘူး။ဒီကြိယာဒီနောက်ပိုင်းမှာလည်းဒီလိုဒီတမတာတပေါ်တော့ရှောက်ဖြစ်နေတယ်ဒီဂျူလာထဲမှာဈေးအေး20ဂျူလာဖြစ်တယ
်တမတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ဇွန်လ30ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တိုင်းပြည်ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တမတော်အနေနဲ့ထိရောက်စွာဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးအပြစ်ဆိုင်ရက်စဲရေးကိုလာမယ့်ဩဂုတ်လ31ရက်နေ့ထိနောက်ဆက်နှလား3မြင့်လိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်ဒါပေမဲ့စီရေးသိမ်းမှနေတဲ့ရခိုင်ဒေသဖက်မှာတော့အပြည့်ရစေရေးဒေသအဖြစ်အကျိုးမဝင်သေးသလိုလက်ရှိစီရေးပဋိပက္ခပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသား4,600ကျော်စစ်ပေးသိမ်းရှောင်နေရပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်